2021ခုနှစ်ဧပြီလ5ရက်တနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံကမြို့တော်ဝန်တွေနဲ့ဒေသနာအုပ်ချုပ်ရေးမှူး20ကျော်ဟာဆိုးမြို့တော်မှာရှိတဲ့မြန်မာတန်ရုံးရှိတဲ့တဲ့မှာလာရောက်ဆန္ဒပြခဲ့တဲ့အကြောင်းမက်ခွနျူကပြောပြပေးပါမယ
်။ဘူဒော့ကင်းဆိုရီဆိုဒေမုဘုဆန်ဒန်ကိုဆန္ဒပြချက်ပြီလား။ဤစဉ်မောဆိုရီဆိုဒေမုဘုဆန်ဒန်ကိုဆန္ဒပြချက်ပြီလား။그리고မြန်မာ
အခုကြားခဲ့ကြရတာကတော့ဆိုးမြို့မှာရှိတဲ့မြန်မာတန်ရုံးရှိမှာတနားကြလာရောက်ဆန္ဒပြကြတဲ့တောင်ကိုရီးယားမြို့တော်ဝင်တွေနဲ့ဒေသန္တရအုပ်ချုပ်ရေးမှူး22ယောက်ကိုအခမ်းအနားမှုကတဦးချင်းမိတ်ဆက်ပေးနေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့လူခွေရီမြို့တော်တွေအဖြစ်အတိမတ်ပြုထားတဲ့ဆိုအင်ချွန်၊ဂွမ်ဂျူးနဲ့ပြည်နယ်တွေဆိုရင်ဂရောင်ဂီပြည်နယ်နဲ့ဂျော်လာဘူးပြည်နယ်တွေကမြို့တော်ဝင်တွေဒေသန္တရအုပ်ချုပ်ရေးမှူးတွေဖြစ်ကြပါတယ်။အခုလိုလက်ရှိအစိုးရအဖွဲ့တာဝန်ထမ်းဆောင်နေသူတွေအနေနဲ့မြန်မာတန်ရုံးရှိမှလာပြီးဆန္ဒပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစီယုံရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဦးရန်နိုင်ထွန်းကအခုလိုရှင်းပြပါဗျ။
အဓိကသူဆန္ဒပြတာအကြောင်းရင်းကတော့လက်ရှိမြန်မာနိုင်ငံအတွင်းမှာဆေးဥစုကနေပြီးတော့မတရားတမ်းမြာအာဏာကိုတင်ပိုက်ပြီးတော့ငင်းငယ်စွာနဲ့ဆန္ဒပြတာနေတဲ့ပြည်သူလူတွေကိုတနက်ရက်နဲ့ပြစ်တယ်၊မတရားရိုက်နှက်တယ်၊ဖမ်းဆီးချုပ်နှောင်တာတွေအဲ့ဒီကိစ္စတွေကိုကတ်ကွက်တယ်၊ရတရက်ဖို့အပါအဝင်မတရားဖန်ဆီးထားတဲ့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေဖြစ်တဲ့ဒေါ်ဆန်းစုကြည်၊နိုင်ငံတော်မှကြီးဦးမြင့်နဲ့နိုင်ငံရေးရဖန်ဆီးထားတဲ့ဒီကုံလုံးကိုချင်းချင်းမရှိအများဆုံးတန်လှုပ်ပေးဖို့အပါအဝင်မြန်မာနိုင်ငံကဆဲနာရှင်လောက်ကနေပြီးတော့အများဆုံးလွတ်မြောက်ပြီးတော့ဒီမိုဆီလမ်းကြောင်းကိုရောက်ရှိသည့်အထိတို့အနေနဲ့မြန်မာပြည်သူများနဲ့အတူပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုပြတ်သားစွာနဲ့ဒီလိုထုတ်ဖော်ဆုံးပြတ်သားတဲ့ဆန္ဒပြတာကိုတစ်ခုဖြစ်ပါတယ်။ဒီရောနာပြည်သ
ူတွေရဲ့ပြည်သူတွေစစ်ကောင်ကိုစစ်ကြမ်းရမြန်မာ민중들의자유와평화를위한항쟁은반드시
중요하다가တော့မြို့တော်ဝင်내ဒေသန္တရအုပ်ချုပ်ရေးမှူးတဦးချင်းစီကမြန်မာနိုင်ငံနဲ့ပတ်သက်လို့သူတို့ရဲ့သဘောထားအမြင်တွေကိုလာရောက်သတင်းယူကြတဲ့သတင်းတောက်ပြေရှင်မှာအလှည့်ကြပြောပြခဲ့ကြတာပ
ါ။ကြာတိကတော့သတင်းစာရှင်းလင်းပွဲပုံစံမျိုးပေါ့လေသူတို့ရက်ကြည့်တယ်သူတို့ကဘလို့မြန်မာပြည်သူများနဲ့တကယ်တားတွေရက်ကြည့်သွားမယ်။တော့တော့ခုအရှင်းပြောမယ်လို့ကိုရဲအစိုးရကွယ်ဝအဖြစ်ဝပါနေပြီ။မြန်မာနိုင်ငံအတွင်းမှာဆက်အနာသိမှုကတရားမဝင်ဆက်အနာသိမှုဖြစ်တယ်ဆိုတဲ့အကြောင်းရယ်အဲ့တော့မြန်မာနိုင်ငံကဆက်အနာသိမှုကထုတ်ငင်းပြီးတော့ဒီမိုဆီလမ်းကြောင်းကိုရောက်တည်အထိသူတို့ကကိုရီးယားအစိုးရနဲ့အတူမြန်မာပြည်သူများနဲ့တူတူရဲ့သားတွေရှိတယ်မြန်မာပြည်နိုင်ငံကဒီမိုဆီလမ်းကြောင်းကိုရောက်ရှိတည်အထိချစ်ချစ်ရအောင်နဲ့ပြည့်ပြည့်စုံစုံဆောင်ရွက်သွားမယ်ဆိုတာကိုသူတို့ထုတ်ပြန်ပြန်ချက်ထုတ်ခဲ့ပါတယ်ခင်ဗျာ
တစ်ဆက်တည်းမှာပဲတနင်္လာနေ့ညနေပိုင်းကမြန်မာအရေးဆောင်ရွက်ပေးနေတဲ့ကိုရီးယားအဖွဲ့စစ်အာဏာသိမ်းမှုစံချိန်ရေးကော်မတီကိုရီးယားကိုရီးယားမြန်မာပူးပေါင်းဖွဲ့စည်းထားတဲ့မြန်မာဒီမိုကရေစီနက်ဝက်အဖွဲ့နဲ့ကိုရီးယားနိုင်ငံအတွင်းမြန်မာအရေးဆောင်ရွက်နေကြတဲ့ခေါင်းဆောင်တဦးပေါင်း3ဦးကိုကိုရီးယားအခြေစိုက်နိုင်ငံသားသတင်းတောက်တွေကဖိတ်ကြားပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲလေးကျင်းပခဲ့ပါတယ
်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ကိုရီးယားနိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုရီးယားစုအားနဲ့ကျွန်တော်တို့ဘလို့အပိမှုတွေပြုလုပ်နေတယ်ကျွန်တော်တို့ကလည်းကိုရီးယားစုအားကိုဘလို့ပြန်လည်ပြီးတော့တောင်းဆိုမှုတွေကိုပြုလုပ်စေချင်တယ်ဆိုရဟာတွေကိုအခြေသဖြင့်သတင်းစာရှင်းလင်းပွဲကိုတနားကြီးတတိယောက်ကျွန်တော်တို့ပြုလုပ်ခဲ့ပါတယ
်သတင်းစာရှင်းလင်းပွဲတက်ရောက်ခဲ့တဲ့သတင်းဌာနတွေကတော့အားလုံးပေါင်း10ခုလောက်ရှိပြီးတရုတ်ဘက်ကလာတဲ့ Press TV CAN NTD Sky News ဂျပန်ကတိုကျိုသတင်းဌာနနဲ့ South China စတဲ့သတင်းဌာနတွေပါဝင်တဲ့အကြောင်းဦးရန်နိုင်ထွန်းကပြောပြပါရစေ။